Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဇူလိုင်လ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအတိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညချမ်းသာခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့တမန်တော်ထရမ့်နဲ့ရုရှားသမ္မတပူတင်တို့မကြသေးခင်ကပဲတွေ့ဆုံဆွေးနွေးခဲ့ကြပြီဖြစ်ပါတယ်။ကမ္ဘာဖလောက်ဘောလုံးပြိုင်ပွဲမှာချန်ပီယံဖြစ်ခဲ့တဲ့ပြင်သစ်ဘောလုံးအသင်းကိုသမ္မတမက်ခရွန်ဒီနေ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားတို့အကြားကတင်းမာမှုတွေကဘာတွေလဲဆိုတဲ့အကြောင်းအရာတွေကိုမှတ်တင်နေထိုင်တဲ့သူတင်ပြပေးသွားမှာခင်
ဗျ။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်သောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးနောက်ဆုံးနေ့ရက်မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကညီလာခံအတွင်းမှာမညှိနှိုင်းနိုင်တဲ့အချက်တွေနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါရစေ။လူမျိုးရေးကဏ္ဍကိုညှိနှိုင်းကြရအောင်ပါ။ဆက်သက်ကဒီကြီးစွာတဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်။လူမျိုးရေးကဏ္ဍမှာရလာဆက်နိုင်ဖို့ကညီညာရေးဖြစ်စေတဲ့ရာစုရေးဖြစ်တယ်။နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။နောက်27ရာစုပင်လုံးညီလာခံအပေါ်မှာအမြင့်သဘောထားသုံးသပ်ချက်တွေနဲ့အတူပင်လုံးညီလာခံကျင်းပနေတဲ့အချိန်မှာပဲအပြည့်ရအဖွဲ့ RCSS နဲ့အပြည့်မရရသေးတဲ့အဖွဲ့တအောင်းတက်တို့တိုက်ပွဲဖြစ်နေတဲ့သတင်းစတဲ့ကြီးနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မသိင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။အများကမျှော်လင့်ဆောင်ဆိုင်နေကြတဲ့ရုရှားသမ္မတဗလာဒီမီပူတင်နဲ့ဟက်စကင်မျိုးကတွေ့ဆုံမှုမှာကောင်းမွန်တဲ့အစပြုခြင်းဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။သမ္မတအုပ်ဟာဖင်လန်နိုင်ငံမြို့တော်ဟယ်လ်စင်ကီကသမ္မတနန်းတော်မှာတွေ့ဆုံခဲ့ကြတာပါ။သမ္မတပူတင်နဲ့နာနာရီကျော်ကြားတူးချင်းတွေ့ဆုံပြီးတဲ့နောက်နှစ်ဖက်ကိုယ်စားလှယ်တွေနဲ့ထပ်မံပြုလုပ်တဲ့ဆွေးနွေးမှုအတွင်းသမ္မတထရန့်ကအဲ့ဒီလိုပြောကြားလိုက်တာပါ။နှစ်ဦးရဲ့တွေ့ဆုံမှုမစတင်ခင်သတင်းမီဒီယာတွေနဲ့တွေ့ဆုံတာမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နဲ့ရုရှားဆက်ဆံရေးဟာကောင်းမွန်ခြင်းမရှိခဲ့ကြောင်းသမ္မတထရန့်ကပြောပါတယ်။ဒါ့အပြင်သူသမ္မတအဖြစ်တာဝန်ထမ်းဆောင်တာနှစ်နှစ်နီးပါးလောက်ရှိလာပြီဖြစ်ကြောင်းအဆုံးသတ်မှာတော့ဆက်ဆံရေးတိုးတက်ကောင်းမွန်လာမှာဖြစ်ကြောင်းပြောပါတယ်။ရုရှားနဲ့ဆက်ဆံရေးကောင်းမွန်ခြင်းဟာကောင်းတဲ့အရာဖြစ်ပြီးမကောင်းတဲ့အရာမဟုတ်ကြောင်းလဲသမ္မတထရန့်ကပြောပါတယ်။သတင်းထုတ်တွေကိုအပြင်ကိုမထုတ်ခင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုသတင်းထုတ်တွေကအော်ဟစ်မေးတာကိုတော့ခေါင်းဆောင်ဆောင်နဲ့ဦးစလုံးကဖြေကြားခဲ့ခြင်းမရှိပါဘူး။အခုဆွေးနွေးကြမယ့်အကြောင်းအရာတွေကိုသတင်းထုတ်တွေကိုပြောစဉ်ကအဲ့ဒီကိစ္စပါဝင်ခဲ့ခြင်းမရှိပါဘူး။အစောပိုင်းကတော့အမေရိကန်နဲ့ရုရှားအကြားဆက်ဆံရေးအဆင်မပြေဖြစ်ခဲ့ရတဲ့အကြောင်းအခြေအနေတွေကိုလူမှုကွန်ရက်ကတစ်ဆင့်သမ္မတထရန့်ကဝေဖန်ပြောကြားခဲ့ပါတယ်။မကြခင်အချိန်ပိုင်းအတွင်းမှာပဲခေါင်းဆောင်နှစ်ဦးဟာပူတွဲသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိနေပါတယ်ခင်ဗ
ျ။ခက်ခဲရှုပ်ထွေးတဲ့အကြောင်းအရာများစွာကိုဆွေးနွေးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာတွေ့ဆုံခဲ့ကြတာပါ။သမ္မတထရန့်သမ္မတဖြစ်လာပြီး18လအကြာအင်အားအကြီးဆုံးနျူကလ িয়ার နှစ်နိုင်ငံကခေါင်းဆောင်နှစ်ဦးတည်းပထမဆုံးအချိန်မျက်နှာချင်းဆိုင်အချင်းကြာကြာပြုလုပ်တဲ့ဒီတွေ့ဆုံမှုကနေသဘောထားကွဲလွဲမှုတွေကိုဘလောက်ဖြည့်ရှင်းနိုင်ကြမလဲဆိုတာကတော့မသေးကြသေးပါဘူး။သမ္မတပူတင်တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတတွေထဲမှာသမ္မတထရန့်ဟာ၄ယောက်မြောက်ဖြစ်ပါတယ်။ဘာသာပြန်နှစ်ဦးသာပါတဲ့ဒီပထမဆုံးအချိန်တွေ့ဆုံမှုနောက်ပိုင်းနေလည်စာသုံးဆောင်ရင်တခြားလူတွေပါပါဝင်မဲ့တွေ့ဆုံမှုတွေအတွင်းဘယ်ကြောင့်ညာတွေကိုအဓိကထားဆွေးနွေးကြမလဲဆိုတာကိုလည်းအတိအကျမသိရသေးပါဘူး။ဒါပေမဲ့2014ခုနှစ်မှာရုရှားကယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆယ်ကိုသိမ်းပိုက်ခဲ့တဲ့ကိစ္စ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စတွေကတော့နှစ်နိုင်ငံကြားဆက်ဆံရေးတင်းမာစေတဲ့အကြောင်းအရာတွေဖြစ်ပါတယ်။2016ရွေးကောက်ပွဲကိစ္စကိုသမ္မတပူတင်နဲ့တွေ့တဲ့အခါထည့်သွင်းဆွေးနွေးမယ်လို့သမ္မတထရန့်ကအစောပိုင်းမှာပြောထားပူပါတယ်ရှင
်။ကမ္ဘာပိတုကာလို့ပြောကြတဲ့အခင်အကျင်းနဲ့တိဆောက်ပုံတွေပြောင်းလဲနေပြီဖြစ်တဲ့အတွက်ပဋိပက္ခနဲ့ဝယုံသုံးကအခြေအနေတွေကိုရှောင်ရှားနိုင်ရေးတရုတ်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတွေဥရောပနဲ့အတူတကလက်တွဲဆောင်ရွက်ပါဆိုပြီးဥရောပသမ္မတကတိုက်တွန်းလိုက်ပါတယ်။ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့တော်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့မတွေ့ဆုံခင်နိုင်ပိုင်းအလိုမှာပဲတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်နဲ့ EU ဥရောပသမ္မတထိပ်သီးဆွေးနွေးပွဲဖွံ့ဖွဲအခမ်းအနားမှာဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကအခုလိုတိုက်တွန်းပြောဆိုသွားတာပါ။ကမ္ဘာအခင်းကျင်းတိဆောက်ပုံတွေပြောင်းလဲလာနေတာကိုမျှဝါထင်ထင်မြင်နေရချိန်မှာဒီအပြောင်းလဲတွေကနေပုံမူကောင်းမွန်အောင်တိဆောက်ဖို့အားလုံးရဲ့တာဝန်ဖြစ်တယ်လို့ဒေါ်နယ်တက်စ်ကဆိုပါတယ်။ကမ္ဘာတဝန်း Chama Chintone, see since Nitigo, sell it in the me, Naganaga Kondo, Siminigo, Pipin, John Lebule, do what I don't just so tolerate. Uyopa, Nanganipo, American Tamara, Tramga, Webani, and Nepatepi, Tamara Tron in it, Russia Tamara, and Tureka, Paduriha, Messu, Sura, Tiabu, Pula, Wundijo Honlepi, Uyopa, Kansi, Okatalepite, Donet Taska, Bigger Apaka, Topian, three big everybody.
အာဖဂန်နစ္စတန်ကစစ်ကွက်နှစ်ကြာဆစ်ပွဲကိုအဆုံးသတ်နိုင်ရည်ရွယ်ပြီးစစ်သွေးချအုပ်စုနဲ့စတင်ညှိနှိုင်းနိုင်ရည်အတွက်တာလီဘန်နဲ့တိုက်ရိုက်ဆွေးနွေးရေးကြိုးပမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထိတ်တန့်တာဓမ္မနေကိုညွှန်ကြားထားကြောင်းအမေရိကန်ထိတ်တန့်သတင်းစာကြီးတစ်စောင်ကဖော်ပြပါတယ်။ဒီဆောင်ရွက်ချဟာဆိုရင်အာဖဂန်ဆိုင်ရာအမေရိကန်မူဝါဒမှာထူးခြားတဲ့အပ Piovare. American China Yashirile, Afghanistan, and Pakistan, Numa, let the law shinebi. Tayai, Sunuway, the Pisin Haibo. Napasalonga, Yibare, Bogurine, Sunu Nide, who let Rinsaga, Popia, Tavare. Sepwede, Ni E. Dwasi, the Vodun Yijet to Ku Tolabune. Ninja Yi Lungan said, Dread Dilanjan to Kube, Shire, Sure, Yusaga. American and Afghan Tower Shidri, Tama, Bobby, or Chitra, Laniraga. American, who says that Sunday Moody, Ma, Bobby, Titri, Bawin Labo, Pilara, who let Rinsaka, Popia, Tavane. Taliban Opakaro, Afghan Suyaha, now Nang and Tree, Show Dave, Shape Yosubi. American and Nidu, Mami, Dupeka, Takemu, Shama, Sunday Melo, Jinin Piosu, Tavareshe.
ပြည်အမေရိကန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19ကီလိုဟတ်စ်15.5တုံညာလိုင်းဒိုမီတာ25ကီလိုဟတ်စ်11.8ခွန်တုံညာလိုင်းဒိုမီတာ30မြစ်ကီလိုဟတ်စ်92.5နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
American tangga dengan itu selecinya pinjai bahkan, jangan engan siwa itu sah lakukan ini komuni di Epo American ngah peso ini muri lute ni ama, terus ke China pi ke lakukan pihu Europe Mahamedi mita ya kanjeng ko American bilang juga pecah lebar, Iran siwa itu sah lakukan ni jare time pihu kagoh mepinai jauh, American engan jaya wunji Mike Pompeo ne, panai wunji Steve Mnuchin juga Britain pinten ne Germany engan ugu sahi cang cang kejauh, tanpa panai ne cah ya si dega piawa le. American Piranzo in Iran Bobana Yea, Jimare, PRP, and Musan in Egypt, when you know Uya Sarema, Yita Harelu, the Kisago can Upo Piagare, American and Chisai, NBC, the Rema Popia Tavare, that we met Muta Lunye, Mirin Chene Yalu, Amel Ludanian Sanamusaya, Kuni P. Sare, Kisari, Bo, Chican B, American Becker, Akantan, Kinlo Quimpumelo, Suvare, Britain Pintin, Germany Doga, Pigarella, Dwin, Sayi Mita Kanga Jagare, Bo, Wunjin Uga, Tumpiangaraba, Iranagaba, and Ajinangane, Jayashitare, Nanganaga nuclear, the board to Nijakani, Akuni, a sobama, American Piranzuga, no Tokaraba.
Ethiopia, Nangama, Eritrea, Nangan Saya, the young Pianbido, Ponle, like Babi, Luban, Tomechi, they song it, Neza Sepo and Albai, Sesun and Nakuja, Sayi, Mabimele, Pinirago, Song Taja, Nanangan Chinya, beat the Nidabaja, Dikinit, Denilani, Matan, young Pian Punapi. Ethiopia hanga ye muro a dear sababa mulema shire than yung yet thorigo. Ethiopia winjijo a pia ameka irritia tamra is it a wakigu lepian pia kevare. Irritia tamra ya tomyacha Ethiopia hanga kisi and song tama kutan yungu punale pipare. A deje deca kechare yendo nanganja. Yenja ye the botuni checko computer meniga piovi buemaro. Nanangan gongs on Upwipur, Keta Jima, Taunichi de Luduka, Leko Oba, Biket Jabare, Nanangan Tanitja, Sepwego, Song that day. Natang Jinit don't have Lemma to get in, Ninja ye the Bontuni Jago, Ethiopia Paga, beat the Lekan of Jinya ke beat the Laja, Biket at the Rimba don't have Ethiopia when Jijo Eritrea go to Yau Kevare. Dayoni Japonia would hold to get out the low. Nanangan Lijang Pian than ye Pian less at Dimbo, say Ganwe disapole the hold to Jabare. Yenjan ye the Vodun Yiche, ya Ethiopia Paka, by Samu, Nyambuani, Nesa Dita Rigo, Eritrea go, Lepian Pia Male, Pipare, Ethiopia ya Pinet, the State of Ipede, Eritrea ka, Quetra Kepi, Tanguya, Gosa, Tongunema, Lula Yi, Jinya get up, Piparish.
Kabakla Bulu Bema, Nayala beat, Ning Niniga, Chinin de Amakangare, Pintinanga, Lama Jiboma, Dignitin Lanimaro, Amai Shininaturi, Lushon Jabare. Moscow, Mura Machempare, Bolubema, Croatia, Tingo, Lego, Nagone, and Naya Pirena, ตั้งแต่ชีเรียนเต้นในงานด้านอภิรมณ์ปีมันนี่ก็ลามาดีบ่มาอมเวคังเกจาระบ้างแชมป์เอลิซีลามาบ่มาเต้นในงานด้านที่ชูเยรีเน่ขยันพิบวกเกิดลูซีบอยลงงานที่ชูเน่ซีดันนี่เล่ที่กันเขวานเต้นเอาดีเย่พิซซี่เดที่กันพิซซี่ได้ชิกเกิดลูซีดันที่ชูลูกขังเกียบีสั่งประเด็นมันนี่เล่ ชีเตปัวเซบีเจนบาบูซีซันทาร์เรตเวชัมเอลิซีลามาจิโกอเมียนซงชินไนโบอเมติเนตุริเอชเอมีเปียนทางจูซานิจาราบะเปียนเตปอลงอตินกะซาตมาริโกตมระอิมานูเอลมาครงกะเลดีเนเอลิซีนันโนมาเลคันตุยโซมาพิบาเน
အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်မှာတော်မီလောင်ချွတ်မှုအတွင်းမိသားတမတအူသေဆုံးခဲ့ရပြီးမနစ်တနင်္ဂနွေနေ့ညပိုင်းမှာတော့ဟက်တာ1600ကျော်လောင်ချွတ်ခဲ့ပြီးယိုစမီတီအမျိုးသားဥယျာဉ်ကိုတွားရာအဓိကလမ်းမကြီးလည်းပြတ်တောက်သွားပါတယ်ကယ်လီဖိုးနီးယားပြည်နယ်မာရီပိုဆာခရိုင်မှာပြီးခဲ့တဲ့တောက်ချာနေ့ကဆက်လို့မိလောင်ခဲ့တာဖြစ်ပြီးဥယျာဉ်ရဲ့အနောက်ဘက်ပိုင်း16ကီလိုမီတ
Now, some detail at the Renego goes on when I name a thingy title to be a big air up to Paris. Viewing on it in Anya, and Tony Binney and Yamabada season ago. Tony is a net behind the tail. Viewing website Sanyanane, Fiso Lumu, Gunya Sanyanamale, Nasi and Yamashi, Akuro, Tate of the Rilarigo, Tinsa Bijemare. Nebiroma Toyada, Jimagere, Pirangu, Nyanya, Nilagan, Sati Yazu, Pilon, Tatia, J. Seaway, and also Yamaro. Nanganoi timing a bogo don, Sansujiga, Nilagan, Dima, Mani Nine, and Chadine, but the Biro. Lessie Lunganigo, Piale, don't the B, Pomo, Kamon, and Lunganzingo, Chamas, Auyapone, a car carrygo, John Ranaimo, Nyanya, Mahabuha, the year Chamapo, Luatesrago, do you have Mego Mate, doing Josu Gabare, the Rain Piazongo, viewing Yamaway, the Rain of Kumuzoga, Nebirogani, Diet.
ဟုတ်ကဲ့ပြည်တော်စုညီငယ်ညီလာခံ22ရာစုပင်လုံတတိယအစည်းအဝေးဟာဒီကနေ့ပြီးဆုံးခဲ့ပြီညီလာခံအတွင်းဆွေးနွေးရရှိခဲ့တဲ့သဘောတူညီချက်14ချက်ကိုပြည်တော်စုသဘောတူစာချုပ်အစိပ်ပိုင်းနဲ့ဖြစ်လက်မှတ်ရေးထိုးနိုင်ခဲ့သလိုနောက်ထပ်ညီလာခံ၃ချိန်ကျင်းပပြီဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကိုချမှတ်နိုင်ဖို့လည်းတနိဋ္ဌာန်ပြုခဲ့ကြပါတယ် ညီလာခံနောက်ဆုံးနေ့လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကျေးဇူးတင်စကားပြောကြရမှာလုံခြုံရေးကဏ္ဍအပါအဝင်ညီလာခံမှာမဆွေးနွေးနိုင်တဲ့အချက်တွေပြည်လည်နိုင်စေရေးနဲ့ပတ်သက်ပြီးတော့လေဒေါ်ဆန်းစုကြည်ကအခုလိုပြောဆိုပါတယ် ဒီခက်ခဲတွေပြည်လဲအောင်ဖြစ်ရှင်းနိုင်လို့ဆိုပြီးပါလို့ရတယ်။ဒါကြီးရွှေရွှေမှုဘူပါဖွဲ့စည်းရေးဆောင်ရှင်းဆောင်မှုနဲ့ဇိုင်းတွေကိုအစီအစဉ်ရဲရဲကျင်းလင်းပြန်လဲတုံ့တက်ဖို့ဘုံဘောင်းမှာတဲ့လုပ်ငန်းတွေဖြစ်ပေါ်လာပါ။ဒါဆက်ဆက်ပြောသွားကြအောင်ပါဖြစ်ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုရင်အားနည်းချက်တွေကို ဒီမဟာပြည်သာဝချင်းကံဒီနိုင်ငံရေးစနစ်မှုဆိုင်ရာမူပါဖိစစ်ကယ်ဖရိမ်ဝတ်ကိုတင်းလျော်ကောင်းမွန်အောင်ပြုပြင်ပြောင်းလဲရဖို့လိုပါတယ်။သူညီတဲ့ဘုံကြီးမန်းကျက်ရရှိဖို့ဆိုရင်ခေါင်းဆောင်တွေအကြအလို့တဘောတွေးဆောင်ဆွေးနွေးဖို့နဲ့ဒီလိုတွေးဆောင်ဖို့လဲတဘောတူညီထားတယ်လို့အမြန်ဆုံးစတင်နိုင်ဖို့လဲအစိုးရကအလေးနဲ့ထားဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းလဲထည့်သွင်းပြောကြား ဘောတုစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေနဲ့ပါဝင်တယောက်ခဲ့တာကြောင့်ညီချင်းလုပ်ငန်းစဉ်မှာပါဝင်လာစေရေးအတွက်အစိုးရတက်မတော်ရုံးနဲ့တရားစီတွေ့
ဒီဆိုနှိမ့်နိုင်ခဲ့ကြောင်းအလားလာကောင်းတွေလည်းရရှိထားကြောင်းပြောဆိုပါတယ်။ညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာတော့ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးစိုးရိမ်ချက်လူလားချက်တွေကိုခြုံငုံဆောင်ရွက်နိုင်ရေးနဲ့သက်ဆိုင်တဲ့အချက်တွေကိုထည့်သွင်းဖော်ပြထားပါတယ်။ဒီသဘောထားတွေကိုတော့ညီလာခံဦးဆောင်သဘာဝတိဘရိုစောကွယ်ထူဝင်းကအခုလိုထုတ်ပြန်ပြောဆိုပါတယ်။
ဒီလိုမျိုးပဲရေးတယ်။အချက်အချာအားသာဒီကကနေတို့ကိုရှေ့ရှုရေလောလောဆယ်ဒံမြေမြောင်းနဲ့ကရရတတ်တို့ကိုအခြေခံပြီးပင်လုံစစ်ကြတဲ့အရေးဒီမိုကရေစီရဲ့အမျိုးသားတမ်းတွေနဲ့ကိုယ်ပိုင်ပြတ်ခံပွင့်အခွင့်အရေးများအမကတည်းကအပြည့်အဝရှိသောဒီမိုကရေစီနဲ့ပြည်ပစိတို့ကိုအခြေခံပြီးပြည်တော်စုကို
နိုင်ငံရှိရှိဝဲရလာမြန်တဲ့အညီတိဆောက်နိုင်ရွဲ့ကျီရာသူညီချင်းညီလာကနှစ်ဆက်ရစုပင်လုံးညီလာကကိုယ်စားလှယ်ကစက်ရက်ကျိုးပါဆောင်ရွက်တော်မူဖြစ်ကြောင်းထုတ်ပြန်ကြေညာအပ်ပါသည်။ညီလာခံကိုတော့ကိုယ်စားလှယ်9ဦးအထူးဖိတ်ကြားထားသူ29ဦးလေးလာသူ102ဦးအကျိုးဆောင်29ဦးနဲ့အထောက်အကူပြုသူ159ဦးပါဝင်တက်ရောက်ခဲ့ပါတယ်။ ပြည်တော်စုငင်းချင်းကြီးလာက27ရာစုပင်လုံတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာတော့နိုင်ငံရေးကဏ္ဍမှာမဆွေးနွေးဖြစ်တဲ့ပြည်တော်စုကခွဲမထွက်ရေးကိုပိုင်ပြတ်ထန်းခွင့်အရေးနဲ့လုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြည်ရဲပေါင်းစည်းရေးကိစ္စတွေကိုအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအလွတ်တဘောဆက်လက်ညှိနှိုင်းကြမှာဖြစ်တယ်လို့ NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းငင်းချင်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။
ကိုမိုးစောနေပြည်တော်ကနေပြီးတော့တရက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုပြီးဆုံးသွားတဲ့27ရာစုပင်လုံငင်းရရဲ့ညီလာခံရဲ့ရလက်တွေနဲ့ပတ်သက်ပြီးတော့ညီလာခံတက်ရောက်ဆွေးနွေးသူတွေရဲ့အကြားမှာကျင်းတဲ့သူတွေရှိသလိုမျှော်လင့်တဲ့အတိုင်းမဖြစ်သေးလို့အားမရသူတွေလည်းရှိကြပါတယ်။ညီလာခံအပေါ်မှာဝေဖန်သူတွေရှိသလိုဒီလိုဝေဖန်နေကြုံနဲ့ရှေ့ဆက်မရဘူးလို့ဆိုတဲ့တုံ့ပြန်မှ
天过天的老天没老过，天的老天啊，没随便说，随便说都没修。咱们云南人嘛，咱们就去得吧。过天啊，过天啊，来没修过。还有原来的宝妈，阿没亚乌，过二年级的系列。现在嘛，就二六年六亚来来系列。还有地铺山宝妈乌，得几多，输几多没名乌。还有地铺山咋多乌多乌没？
像那里年年一个说违反的，还有他来吧，他像那弄的家弄吧。都到那个叫那第年年一两看看的对了，七十岁了年年就上那两忙嘛，他不对的，我在啊对对的都在压着呢。去那边年年一两看嘛，比如奥运会，弄俺是前面上月买手的，把对俺那都压着的，然后叫那人奥运嘛的。
俺感觉是年年一两看是吧？俺感觉能感觉，还有几种给啥的？年年的那个是一块钱的，我还打的嘛，一张十年金算了八百的。俺给路标你呀，违反你呀了，怎么也？你还记得违反家了不？违反家了有啥？俺给路啊，你们标榜违反人嘛的呀？别看这个几样嘛，俺给路啊，不是咋的，比如出来的来说，几样嘛了。
这种手里来钱嘛，手里钱差嘛的，天津的也少，这块在一山里面做那些，我那么艰难的都得来来嘛，来了嘛，我问俺老回来了，俺老小嘛还说的不难嘛的。小心点，轻松点，大家。我们这边这是云南路亚来省道的大宝哥，咱们朋友们拿不了，我离肯定嘛，现在阿基在路啊，被俺们遇到的风山人了，大家什么别不？
如果亚拉的车来对啊，比如你前一个阿妈看车被那的车来对，阿龙阿龙没去的无数的这种红看什么的，去年了刚被这种路单人打来那个东南亚飞机对啊。你帮过那些，多少人老比如当初的、当初吃的嘞，啊，弄弄不起的，无数的，怎么我看见吧嘞？
哎呀，今那么子啦，你们都你来拍戏，们都你来是在那呢？啊，你哪里来的？你哪里来拍的？就那困难多的时候，就变动起来，就那路怕阿呆，就那撇钱的山那阿呆，就那撇话了，撇哪部去了？那个门路估计给啥不好？
ခုလိုမျိုးအမြင်သဘောထားအမျိုးမျိုးကိုတုံ့ပြန်ပြောဆိုခဲ့ကြတဲ့ပုံကူလေးအစဉ်အတိုင်းကတော့ရခိုင်မျိုးသားပါတီကဦးဦးလှဆော KNU ကရင်မျိုးသားအစည်းအရုံးကဖထိုးဆော့ခွဲထူဝင်းအာနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးထွန်းထွန်းဟိန်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းကျော်ညွန့် CNF ချင်းမျိုးသားတအူးကဒေါက်တာစလိုက်လျံမုံစာခေါင်နဲ့တအောင်းပလောင်မျိုးသားပါတီကတာလာဖေတို့ဖြစ်ကြပါရဲ့ရှင် အခုလိုမျိုးငြိမ်းချမ်းရေးညီလာခံကျင်းပနေချိန်မှာပဲတိုင်းရင်းဒေသမှာတိုက်ပွဲတွေဖြစ်နေကြတဲ့သတင်းကိုတင်ဆက်ပေးခြင်းပါတယ်။ MCA အပြည့်အတောင်ပိုင်းရှမ်းပြည်တပ်မတော်
ဒီမနေ့ချင်းနာရီလောက်ကလေးကနေတောင်းလျှောက်အတန်းမြေနယ်ကတော့အခုဒီတစ်ချက်တစ်ချက်အဲ့လိုမျိုးနေနေတယ်။နမ်တူနဲ့စလေးမှဆက်ရှိမှအဲ့ဒီဝန်ကျင်ကဒီကောင်းဟုံးရဲ့လုံမိတ်ရဲ့ပြည်လို့ချင်းဒီမိုင်းမှုဒီရွာရဲ့ပတ်ဝန်းကျင်တိုးဖက်ဒီမှာပေါ့။အဲ့ပွဲဖြစ်တာကတော့ကျွန်တော်တို့ကြားတာကတော့ဒီကျန်းတောင်ပိုင်းနဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့လို့ကြားတယ်ခင်ဗျ။နော ဒီကနေ့ကျွန်တော်တို့ကစစ်ဆောင်စခန်းကိုတင်ဆောင်ရောက်ရှိလာတယ်လို့အကူအညီပေးရဖို့ဝင်စိုင်းလိန်ခန်းကပြောပါတယ်။စစ်ဆောင်ရေးအများခဏဆက်လျောက်ရောက်နေပါပြီ။သူကဟိုစစ်ဆောင်စခန်းကဒီအစီပေါ်တာဆောင်မတနီယာ၊နောက်တော့မန်ဆန်မြောက်ကျောင်းမတနီယာ၊စစ်ဆောင်ရဲ့ရွာတွေနာမည်ကြတော့အုံးရွာ၊လုံမိတ်ရွာ၊မိုင်းမှုရွာ၊တုံးရွာတော့ခင်ဗျ။
တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကြောင့်ဒေသခံရွာသားတွေအနေနဲ့စစ်ဘေးတိမ်းရှောင်လာနေတဲ့လူကဆိုပါတယ်။အစီအစစ်အစစ်စေတောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကတော့ဒီကနေ့နံမရူမြို့နယ်အတွင်းမှာတန်းပလောင်တပ်ဖွဲ့အစီအနယ်လေးနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အတည်ပြုပြောဆိုခဲ့ပါတယ်။ဟုတ်ကဲ့ပြည်တော်ပြည်တော်ဒီနေ့ကျွန်တော်ကတော့အဲ့ဒ
င်ခရိုင်မိုင်းကန်မြို့နယ်တွင်မှာမြန်မာသမ္မတနဲ့စစ်ရေးပဋိပက္ခဖြစ်ပွားခဲ့သလိုသမ္မတနဲ့ပြစ်ခတ်မှုရပ်တန့်ပြီး DNL နဲ့စစ်ရေးတင်းမှလာနေခဲ့တာပါ။တောင်ပိုင်းချမ်းမြေသမ္မတနဲ့တန်းပလောင်တပ်ဖွဲ့တို့ဟာ2015ခုနှစ်ကုန်ပိုင်းကစပြီးအငင်းပွားပွေရနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားလာခဲ့တာပါ။နိုင်ငံတော်တိုင်းပင်ကပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်ပြီး27ရာစုပင်လုံးကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေတဲ့ရက်တွေမှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေရက်ဆက်စုစုလို့ဖြစ်ပွားနေပါတယ်။ဒီကနေ့မှလည်းကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမြမတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့တိုက်ပွဲဖြစ်ပွားနေတယ်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်ဦးဆန်းအောင်ကပြောပါတယ်။
တပ်ပေါ်နေပြီဖားကန်းမြို့နယ်ဘက်မှာဖြစ်နေတယ်လို့သိရတယ်။ဒီတပ်တော်ကကရှိတဲ့ဘက်ကိုလှုပ်ရှားလာတဲ့အခါကျတော့တိုက်ပွဲဖြစ်လာတယ်လို့သိရတယ်။တိုင်းမူဒီနေ့တုန်းကတော့ဖြစ်နေပြီနဲ့အပေါ်မှာဖြစ်လိုက်ပြီးမှဖြစ်လိုက်နေဖြစ်နေ။ကောင်မိုင်းအဲ့ဘက်ကကြောဘက်မနေရာလောက်ဖြစ်တယ်လို့သိရတယ်။ဒီကြောက်ပါညာပြစ်စစ်ကြတော့ကျွန်တော်မသိဘူး
။27ရာစုပင်လုံးတတိယအကြိမ်ညီလာခံကျင်းပနေတဲ့အချိန်ထဲမှာပဲကရင်ပြည်နယ်ဖားပုံကရံဘက်မှာလည်း KNU ကရင်မျိုးရာစီယုံတပ်မဟာ9နယ်မြေမှာဇူလိုင်လ10ရက်နေ့ကမြမတပ်မတော်နဲ့ KNU တို့ကြားပြစ်ခတ်မှုဖြစ်ပွားခဲ့ပါသေးတယ်။ဒီလိုတိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေရောက်ငင်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်ရမှာယုံကြည်မှုအားပြော့စေတယ်လို့လည်းကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်းအောင်ကပြောပါရယ
်။ငင်းချမ်းရေးဆိုတာက20ယုံကြည်မှယုံကြည်မှုရှိမှဖြစ်တဲ့အခြေကိုတွေးလို့ရတဲ့အနေအထားမျိုးပါ။ဒီတိုက်ပွဲတွေဖြစ်ရင်တော့ယုံကြည်မှုအရရေးလာမယ်။ငင်းချမ်းရေးအတွက်နောက်ဆက်ကတော့တိုင်းတာတစ်ခုတော့ဖြစ်တော့ဖြစ်မယ်။တိုက်ပွဲမဖြစ်လေတော့ယုံကြည်မှုအကားကောင်းနေဖြစ်မှာပါ။
လက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွင်မှာတိုင်းရင်းသားလက်နက်ကန်ဖွဲ့အချင်းချင်းကြားတော်၎င်းမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့တွင်နဲ့တော်၎င်းစစ်ရေးသိမ်းမှတ်မှုတွေရှိနေစေလဲဖြစ်ပါတယ်။ဒီစစ်ရေးပဋိပက္ခတွေကြောင့်စစ်ဘေးလွတ်ရာကိုတင်းချောင်နေကြရတဲ့စစ်ပြေးဒုက္ခသည်ဥယျာဉ်နှစ်သိန်းလောက်ရှိနေသေးတယ်လို့ဒီစစ်ပြေးဒုက္ခသည်ရေးကိုလက်ရှိအစိုးရကလည်းဖြေရှင်းပေးနိုင်ရင်းမရှိတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ပြောပြောနေစမှာခြေဆိုင်ကြတဲ့ KIO ကချင်လူလိုက်ရေးအဖွဲ့ UWSC ဝတ်ပြည်သီးစီညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီအားကောင်းတဲ့အဖွဲ့ဝင်ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဟာအခု27ရာစုပင်လုံးညီငယ်ညီလာခံကာလမှာမြမထစ်သီးခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံနိုင်ခဲ့ပါတယ်။မြောက်ပိုင်းအဖွဲ့နေပြည်တော်ရောက်လာအောင်ညှိနှိုင်းဆောင်ရွက်မှုမှာအင်ဒီဂျင်တရုတ်နိုင်ငံဟာအခမ်းအနားတည်ရနေနဲ့ပါဝင်လာပါတယ်။မြမညီငယ်ရဲ့အတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာပါသလဲ။ဒီနေ့မှာပါဝင်နေကြတဲ့အဖွဲ့အစည်းတွေကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တည်တည်ကြွကြွပါဝင်မှုကိုဘယ်လောက်လူလာကြပါသလဲအင်ဒီဂျင်တရုတ်နိုင်ငံနဲ့ဒီမြမညီညာရေးပ ပတ်သက်မှုအခြေအနေကိုလာမယ့်အင်္ဂါနေ့ညပိုင်းတဲရီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတော့ရှင်နေနေနဲ့ view မြန်မာပိုင်းကိုကိုယ့်ရဲ့
အင်္ဂါညဒရဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြပါစီရှင်တော်တာရှင်များရှင်အမေရိကန်စွန့်ဦးတီထွင်ကုမ္ပဏီလုပ်ငန်းကြီးတွေဖြစ်ကြတဲ့တင်ယူလေလာနိုင်တဲ့
အမေရိကန်လွှတ်တော်မှာတော့တရုတ်ဟာအမေရိကန်လုံခြုံရေးကိုချိန်းချောက်လာတယ်လို့မြင်ကြပါတယ်။စနေတာဂျွန်ခရိုနင်ကအိုင်ရှူးယူဒက်သက်သရက်ချိုင်းနာပိုးဇစ်ဇ်ရီယယ်။ဒီကချိန်းချောက်မှုတွေကတကယ်ဆိုတာသိကြပါတယ်။ကျွန်တော်စိုးရိမ်တဲ့အန်ဒီရီယာတကယ်ပဲကြားရောက်နေပါပြီ။ကျွန်တော်တို့ဘာမှမလုပ်ဘူးဆိုရင်စိုးရွားတဲ့ဂျိုးဆက်တွေပဲရောက်လာမှာပါ။အနာဂတ်မှာကျွန်တော်တို့တန်းပြီးပေါ် ဒါပေမဲ့ဆီလီကွန်တောင်ကြားဒေသမှာတော့တရုတ်ယင်းနှိမ့်နှုံနယ်မှုတွေကိုနှိမ့်ကွတာတွေကြောင့်နည်းပညာဖွံ့ဖြိုးတိုးတက်ရေးကိုနှောင့်နှေးစေမှာစိုးရိမ်နေကြပါတယ်
That they don't want to see it happen through tariffs that have the impact potentially of just vastly shutting down
ကောက်ခွန်တားဆီးတွေကြောင့်ကုန်သွယ်ရေးထိခိုက်မှာနဲ့ယင်းနှိမ့်နှုံနယ်မှုကိုနှိမ့်ကွတဲ့မူဝါဒတွေကိုမမြင်လို့ကြပါဘူးတရုတ်ဘက်ကယင်းနှိမ့်နှုံနယ်မှုအများကြီးလုပ်တဲ့အတွက်ဒီဘက်မှာအကျိုးရှိနေတာပါ
American တရုတ်သင်ယူနိုင်စွမ်းရှိတဲ့ AI နည်းပညာဆွေးနွေးပွဲမှာအာရုံစိုက်ကြတာကတော့ဘုံသဘောတူညီချက်ရှာဖို့ပါနှစ်နိုင်ငံလုံးက AI နည်းပညာကိုကျန်းမာရေးမော်တော်ကားအဝေးထိန်း drone ယာဉ်တွေမှာသုံးဖို့စီစဉ်နေကြပြီးတော့တယောက်စီကတယောက်သင်ယူနိုင်ကြပါတယ်
Right, this technology is shared and collaborative and also...
So regardless of geopolitical...
နည်းပညာပိုင်းဆိုင်ရာမှာတော့လူမှုအတိုင်းအဝန်းရဲ့ပြဿနာတွေကိုအဖြေရှာဖို့ဖြစ်ပါတယ်။ကျန်းမာရေးငွေကြေးနည်းပညာနဲ့တည်ယူပို့ဆောင်ရေးတွေမှာပါ။
Helen Lian ကတရုတ်စီးပွားရေးလုပ်ငန်းတွေနဲ့တွဲဖက်လှုပ်ဆောင်မှုအတွက်အကျိုးဆောင်ဆက်သွယ်ပေးတဲ့ကုမ္ပဏီတည်ထောင်သူတူဦးပါ။သူ့ရဲ့ယင်းနှိမ့်နှုံနယ်မှုတစ်ခုဖြစ်တဲ့ ပိုက်ပါလို့ခေါ်တဲ့ကိုဘာသာကိုတက်ဆင်ရတဲ့ကွန်ပျူတာပစ္စည်းလေးကိုတရုတ်ပညာရေးဈေးကွက်ကိုထိုးဖောက်ဖို့လုပ်နေတာပါ။ပိုက်ပါလိုမျိုးကုမ္ပဏီတွေဟာ တရုတ်ပြည်မှာဖောက်တယ်တွေအများကြီးရနိုင်တဲ့အလားအလာကိုအမြဲစောင့်ကြည့်နေတာပါ။ဒါပေမဲ့ AI
ကုမ္ပဏီတွေကတော့တီထွင်စမ်းသစ်တာမှာကူညီဖို့လှုံ့ဆော်နေပါတယ်။ဒီဆီလီကွန်တောင်ကြားကထွက်လာတဲ့စီးပွားရေးလုပ်ငန်းပုံစံတွေဟာလှုပ်ခတ်သွားစေတဲ့ပုံစံမျိုးဖြစ်ပါတယ်။ဒါတွေကအခုပြောင်းနေပါပြီ။ငွေကြေးနည်းပညာပိုင်းမှာဆိုရင်တရုတ်ပြည်ကထွက်တဲ့စီးပွားရေးလုပ်ငန်းပုံစံအသစ်တွေရဲ့
လောက်ခတ်မှုကိုမြင်နေရပါတယ်။ဆီလီကွန်တောင်ကြားမှာတော့လောက်ခတ်သွားစေတယ်ဆိုတဲ့သကလုံးကလူကြိုက်များပြီးနည်းပညာအသစ်ကဆက်မှုလုပ်ငန်းတွေကိုမမျှော်လင့်နိုင်အောင်အပြောင်းအလဲဖြစ်စေခဲ့တာပါ။အလားအလာကတော့ဒီကစွန့်ဦးတည်ထွင်သူတွေကြိုက်နှစ်သက်တဲ့ဟာတွေကဝါရှင်တန်ကကူးပရီပြူအမတ်တွေကိုစိုးရိမ်စေပါတယ်ခင်ဗျာ။
ကိုငင်းကျန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညကျန်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်ထပ်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍလေးဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါလေးပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်။လိုက်ဒိုမီတာ
25-32 နဲ့ 62 တိတို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ မြန်မာစံတော်ချိန် မနက်ပိုင်း 6:00 နာရီကနေ 9:00 နာရီအထိ လိုင်းဒိုမီတာ 32 40 48 အပြင် ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 မှာပါနားတင်နိုင်ပြီး ဒီအစီအစဉ်ကို မနက် 8:00 နာရီကနေ 9:00 နာရီအတွင်းပြန်လည် ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုတော့ လိုင်းဒို 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2018ခုနှစ်ဇူလိုင်လ16ရက်နေ့တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ52 kHz 9335တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
လူမှာထင်ထိတ်နိုင်တဲ့ဆင်ကျင်နိုင်တဲ့ဉာဏ်ပညာအတိတရားတွေရှိတဲ့အကြောင်းလူနဲ့တိရစ္ဆာန်မှာလူဟာ
ပကြီးအမှုပညာရှင်ဖြူမွန်ရဲ့ယုံကြည်ရကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်လက်ရှိအစိုးရလက်ထက်မှာစီးပွားရေးလုပ်ငန်းတွေနှေးကွေးနေကြောင်းလုပ်ငန်းရှင်တွေရောစီးပွားရေးလေ့လာသုံးသပ်သူတွေကထောက်ပြပြောဆိုနေကြတဲ့တစ်ချိန်တည်းမှာပဲကြောက်မြက်ရောင်းဝယ်ရေးလုပ်ငန်းဟာအရင်ကထက်စားရင်နှေးကွေးလာတယ်လို့မြမကြောက်မြက်အတင်ဒုက္ခရတအူးဖြစ်တဲ့ဦးဇော်ဘိုခန့်ကပြောဆိုလိုက်ပါတယ်။နေပြည်တော်မှာဇွန်လ20ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့တဲ့55ချိန်မြောက်မြမကြောက်မြက်ရတနာပြပွဲပေါ်မှာအခြေခံပြီးတော့မြမနိုင်ငံကကြောက်မြက်တူးဖော်ရောင်းချရေးတွေအတွက်ဘလို့ပြင်ဆင်မှုတွေလှုပ်ဆောင်တင်တယ်လဲဆိုတာကိုတော့ဒီသတင်းမှတ်ရဲ့စီးပွားရေးခန္ဓာမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားတာနားဆင်ပါရှင်။
ဟုတ်ကဲ့တခုချင်းစီရဲ့အောက်မှာအကိုတို့လုတ်ကန်ရတဲ့ပုံစံကဘလို့ပြောင်းလဲမှုတွေဖြစ်လာတယ်လေဟိုစစ်စိုးရလက်ထက်ကမြန်မာနိုင်ငံပိတ်ထားခဲ့တယ်ဆိုတော့ဒါအနောက်နိုင်ငံကလူတွေလာဖို့အခက်အခဲရှိတော့တရုတ်နိုင်ငံကုန်သည်တွေပိုဝင်နေနောက်တရုတ်တွေကလည်းသူကမူရင်းကွာသူတို့ကိုယ်တိုင်အကြောက်ဆိုင်ကိုစိတ်ဝင်စားတဲ့လူမျိုးဖြစ်နေတော့သူတို့ကပိုလာတယ်ဆိုတဲ့သဘောလားနောက်ပြီးတော့အစိုးရရဲ့ policy တွေအရာအကိုတို့လုတ်ကန်ရတာအဆင်ပြေမှုအဆင်မပြေမှုကဘလို့ကွာခြားမှုရှိသလဲ
အဲ့လိုမျိုးအရင်ကောင်းနေရပြောတော့အရှိန်ကြီးလို့ဟိုခြုံပြောရတော့ဟိုဥဆုံးတာကျွန်တော်ကြည့်ခဲ့တာတော့စစ်စစ်လက်ထက်ကိုပြောမှန်ပါတယ်အဲ့တော့လောကန်တာမျက်သွက်တယ်ကိုရသွက်တယ်သို့တော်ဟိုကလေအများပြောပို့ပေါ့နော်လူတစုပဲကောင်းကားနေတယ်ဆိုတာပုံစံမျိုးလေးပဲဟိုဖြစ်မှလည်းဆိုးတဲ့ခါကျတော့ဒါကျွန်တော်စနစ်တာဒါဟာလေပြောတယ်ကောင်းကားလို့မရဘူးဗျာနော်ဒါတိုင်းပြည်လုံးနဲ့တက်တဲ့ resource ဖြစ်တဲ့ဆိုတော့လေအပြည့်ဖြစ်ဖြစ်ချင်တယ်ဒါပေမဲ့လောကန်တော့သွက်သွက်လက်လက်ရှိတယ်ဟိုအကောင်းဆုံးဒီကျောင်းမြင်တာဒီဒီကျောက်စင်စင်အကောင်းဆုံးအချိန်ကကျွန်တော်ဖတ်မိတာဟို2019 2020 2021အချိန်ကာလကြီးတကယ့်ကိုဒီစီကောင်းတွေရခဲ့တာပါနော်အဲ့တော့လေသပွဲတစ်ပွဲရောင်းတာဘီယံနဲ့ပြောကြတယ်လေအဘီယံအောက်မလားကျော်မလားအဲ့ဒါကိုပြောလောင်းပိုက်ဖိုက်ပြီးတောင်ကျွန်တော်တားခဲ့တယ်လေတမန်ရေးသိစင်လက်ထက်မှာလည်းအဲ့လိုပေါ့ဒီတော့လည်းရှိတယ်ခုနကကျွန်တော်ပြောသလိုဒီ regulation တွေနဲ့ဒီ technology တွေကနည်းနည်းတော့အားမဲသေးတယ်ဒါကျွန်တော်အမှန်ပြောရင်တော့ဟိုကုတော်လေကောင်းတာတော့ကျွန်တော်မပြောပါဘူး။ဟိုအများဟိုနှစ်နှစ်တက်တာပေါ့နော်။ equality ပဲပေါ့နော်။ equality ပေါ့ကျွန်တော်ပြောပြမှာလေ
။ဟုတ်ကဲ့
။အဲဒီတစ်ချက်ရောက်တဲ့ခါကျတော့ဟိုနှစ်နှစ်တက်တာလည်းဖြစ်နေချင်းတယ်။တိုးတော့နည်းနည်းတော့လောကခံလေးတာလေကွ။ဒါတော့အမှန်တည်းပြောတာပေါ့နော်။ဒါဟို delay ဖြစ်တယ်လောကလေ။ဒီမကတ်တော့မတွက်ဘူး။နောက်ချက်ကဟိုအခုတွင်လည်းဘုလက်ကြမှာပေါ့။လောက်ွက်တွေတက်တာမတွေ့သေးဘူး။မတွေ့သေးတဲ့ခါကျတော့ကျောင်းအရှင်တွေမှာပြင်းလို့နေထားတဲ့ဒီဆက်ရံများတွေပြီးတော့စက်ပေါင်းစီတွေကြတွေကနည်းတာမဟုတ်လေဒေါ်လာများစွာနဲ့ဝယ်ထားတဲ့ဟာတွေကလေဟိုခက်ခဲရှိပါတယ်မှန်ကြတော့အဲ့ဒီတော့ဟိုရက်တော်ကိုကျွန်တော်ကကျူဆိုတယ်ဘာကြောင့်ကျူဆိုလဲဆိုတော့အရင်ကပေးခဲ့တဲ့လက်ကွက်တွေကအများကြီးရတယ်အဲ့ဒါကိုရက်ပြီးတော့မှစနစ်တကျနဲ့ပြန်နေပြီးတော့အခွင့်အရေးချမယ်ပြီးတော့ဒီဟိုမျိုးပြန်နေကျွန်တော်တို့ဆွဲခဲ့ပြီးပြီလေအစိုးရကုမ္ပဏီနဲ့ကျွန်တော်တို့ Valentine Coffee ကအစိုးရချစ်တဲ့ကုမ္ပဏီကိုပေါ့နော်အဲ့ဒါလည်းဆွဲရဆုံးခုလုံးဒီဖက်ကမင်းကြီးခုလုံးဆုံးစကူခွေဆွဲနေတယ်။ဒီနေ့ကနေထွက်လာရင်ဦးအစ်ဒီကလည်းဆင့်နေရပါဘော။ပတ်ဖြစ်တော့မှလည်းကြားရတယ်ပေါ့နော်။အဲပြီးတော့မှအံဒနိကနဲ့တမတ်ပြီးတော့မှစီးရီးစီးကိန်းတွေကခြောက်ပြန်ပြီးတော့ခွပြစ်တက်နေလို့ကျွန်တော်ထင်တာပေါ့။အဖြစ်လို့တော့အခုကျွန်တော်နိုင်ငံရဲ့အဓိကအဝင်တွေကတော့ဒါဒီနေ့နဲ့တပါတောင်းနေပေါ့ဗျာ။အခုဒီကတော့ကျွန်တော်တမတ်ယူဆတာဖြစ်တော်လို့ယူဆတယ်။ဒါနဲ့ဟိုစက်မြက်ကူဒီကလိုက်နေတယ်။အဲ့ဒီကနေလေ။အဲ့တော့တိုင်းရဲ့ဒါနဲ့တော့အစည်းအဝေးရဲ့ policy ကတိုင်းရဲ့ဝင်တွေကိုဒီစုခရှာမလားမရှာဘူးလား။ဆောင်မယ်ဆိုတော့တိုင်းနိုင်ငံရှာမယ်။မဆောင်ရတယ်မဆောင်ရတယ်ကလုံးဝအတတ်မမှန်နဲ့ကုန်းကျုံးမှုတွေလုပ်အောင်စ
ဒီကြလို့မသိဘူးထင်လို့မလို့မယ်နေခုလုံးအခုကဘယ်လိုဖြစ်နေလဲဆိုတော့ညီလုံးကခုပြနေပြီးတော့ဒီလိုကြရနေရတော့ဟိုလိုမျိုးမလာတော့ဘူးတပန်းကုန်လို့ဒါပေမဲ့တရားမဝင်တဲ့လူတွေရတော့ဟိုလုံနေကြတာပေါ့နော်ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီလွတ်တော်ကဒီဖက်ကနေဒီကြောက်တူခွင့်ဘာညာနဲ့ပတ်သက်ပြီးတော့သူတို့ဒီဥပဒေကြီးဆွေးနွေးကော်မတီထဲမှာပါတယ်လူတွေနဲ့ကျွန်တော်စကားပြောကြည့်ပြီးပါတယ တာတွေကိုသူတို့အရင်တော့ဟုတ်ခက်ကလို့ပေါ့နော်တပိုင်းတနိုင်တူးကြမယ်တူးတဲ့သူလည်းတူးသလောက်အကျိုးရှိစေရမယ်တိရမလားအခုလိုရန်တရားကြီးတွေနဲ့ဟိုတနေ့ကိုတောင်တလုံးဖြိုတယ်လို့ပုံစံမျိုးမဟုတ်ဘဲနဲ့ဟိုတဘာပတ်ဝန်းကျင်လည်းထိခိုက်မှုနည်းအောင်တန်းနေတဲ့လောက်ထိမ့်သိမ့်မယ်ဆိုတဲ့ပုံစံနဲ့သူတို့ချင်းကပ်မယ်ဆိုပြီးပြောတယ်နောက်တစ်ခုကသူတို့ပြောတာဒီအာကြောက်တွေထွက်တယ်ထွက်တယ်ဆိုတာမှမင်းမဲ့ဘလောက်ထွက်နေသလဲဆိုတော့မသိဘူးဘာလို့လဲဆိုတော့ထွက်တဲ့မှာကြောက်တွေကပြပဟိုပဲတခါတည်းချက်ချင်းပြောက်သွားတယ်ဆိုတော့နိုင်ငံတော်ဆိုကလည်းထပ်တင်တဲ့လောက်အခွန်အောက်မရဘူးပေါ့နော်သူတို့အဲ့ဒါကြောင့်ဒီဥပဒေအသေးရေးဆွဲတယ်ဆိုပြီးသူတို့ဘက်ကတော့ဒါပြောတာပေါ့ဆိုတော့အကိုတို့အမြင်အရာကတော့ဒီအခုရေးဆွဲတဲ့ဥပဒေအသေးဟာဟိုသူတို့ရည်မှန်းတယ်လို့ပေါ့နော်ဟိုပေါ့ဒီလောက်ကန်စားတော့ရတဲ့သူတွေဟိုပေါ့ကုမ္ပဏီကြီးတွေ heavy industry ပုံစံမျိုးမဟုတ်ဘဲနဲ့ medium industry ပုံစံမျိုးဖြစ်အောင်သူတို့ယူရလုပ်တဲ့ဟာကတကယ်ထိရောက်မယ်လို့ထင်သလားဟိုပါပေါ့အဲ့ဒီအတိုင်းရောရည်မှန်းတဲ့အတိုင်းရောဖြစ်လာမယ်လို့ယူဆသလား
မဖြစ်နိုင်ဘူးခင်ဗျာယူဆတယ်ဟုတ်အဲ့ဒါဟိုအမှန်ပြောရင်အရင်ကပေးခဲ့တဲ့စကားဒါလောက်ကနေပေးခဲ့တယ်ခုနကလို့ဟိုစကားလေးကောက်ခဲ့တာအရင်ကအရင်နဲ့ပြီးတယ်ဆိုတော့ဒါဒီ mind လို့တာတော့စိတ်ဉာဏ်နဲ့ပုံပါပဲကွယ်ဥပဒေမှာလည်းသူကဟုတ်တယ်ငါပြည်ရမယ်တော့ပါပြီလားဟိုဘယ်နှစ်ပြည့်တော့မယ်ဟိုငင်းမောင်ဘယ်လောက်မတော့အောင်ဆိုတော့မပြောတော့ဘူးနော်အဓိကပြဿနာဒီငင်းမောင်ကဖြစ်ခဲ့တာဥက္ကဋ္ဌပန်းဟိုကစက်တန်းကပုံနစ်ပဲပြီးခါကြအလူချောငါးနေရတယ်အဲ့တော့လုတ်ပန်းရှင်တယောက်ဒီလုတ်ခွဲရပြီဆိုရင်သူ့နောက်စက်တန်းရယူမရရင်သူ့မှာမသေးရဘူးခင်ဗျာငါးနှစ်ပြည့်ရင်သူကသူ့မို့သုံးနှစ်ပြည့်ရင်သူကတင်တာပြန်ပြန်ရတယ်ဒီနောက်ပြင်းတဲ့ခါမှာသူကခေါင်းပေါင်းချင်းလေးစားရပါအခုပြီးပြီးပြီးကြောက်ကြောက်ပေါ်နေပြီအချိန်မှာဘေးနားလူတွေကသူ့လက်ကြက်ကိုဈေးနှိုင်းနေတာဆွဲရင်အဲ့ချိန်မှာသူကလက်ငုတ်ဆိုတော့ဦးစားပေးနေပါတယ်။သူကတော့ဘယ်တော့ပြီးနေခဏလိုက်နေတာမနိုင်နိုင်ခဏနေရတော့ဆိုရဲနေထားရှိတဲ့ခါကျတော့သူ့မှာဈေးအမြင့်နဲ့လဲရတာရှိပါတယ်။အဲ့ပုံမှာမဖြစ်သွားလဲဆိုတော့ရတဲ့အချိန်လေးမှာသူတက်တော့ရပြရတဲ့အဖြစ်ကိုဖြစ်သွားတယ်။အဲ့တော့ကျွန်တော်အခန်းကတင်ကြတယ်။ဟိုလက်ကြက်ပတ်တန်ပြန်ဆင်းလာဖြစ်ပါတယ်။နောက်ချက်ကကျွန်တော်ခုနတင်ကြတယ်လို့ပဲတကယ်ပဲရဆုတ်ကတက်တာရှာမလားမရှာဘူးလားရှာမယ်ဆိုရင်ရှာလို့ရအောင်ဒီနေ့နဲ့ဥပဒေကြီးကပြတ်ထားရတယ်။ဘာတို့နိုင်ငံလောကလူစုနဲ့မရှာတော့ဘူးကွာ။ဒီဒီမိတ်ကပ်စီနဲ့ကျွန်တော်ရှာတော့မယ်။ဒါရဆုတ်ကတော့နောင်နာမဲ့ဖြစ်သွားရဲ့တာဒီကထင်းနေတော့မှဆိုရင်ဒါပြေစာပြိတ်ပြီးတော့ပြေစာဒီနေ့ကထင်းနေတာဝင်လို့မယ်။ကျွန်တော်အဲ့လိုဖြစ်နေတယ်ကွာ။ဖုံးမယ်ဆိုရင်တကယ်အစီအစဉ်ရှိအောင်မိုင်းအေရီယာတွေတက်တဲ့နေရာပြန်ဆင်းမပြတယ်ကျွန်တော်ထင်ပါတယ်ခင်ဗျာ။
ဆိုတော့ဒီအခုပြောတဲ့ထက်မှပါတဲ့ဒီနည်းနည်းဟိုပေါ့ဒီလက်ရှိအစိုးရလက်ထက်မှာနည်းနည်းလုပ်ငန်းလုပ်ကြရတာမတွက်အရင်လိုမတွက်ဘူးဆိုတာနည်းနည်းလေးနေသွားတယ်ဆိုတာကတစ်ဖက်မှာဒီမြန်မာနိုင်ငံထဲမှာဖြစ်နေနိုင်ငံရေးအခြေအနေတွေကြောင့်လားဒါမှမဟုတ်လေစီးပွားရေးကိုကအရင်လိုပေါ့နော်တွက်တွက်လွတ်လွတ်လုပ်ဖို့အတွက်အခြေအနေမပေးတာလားဒီအခုနေသွားတဲ့အပေါ်မှာအခုဘယ်လိုယူဆမိတယ်လဲဟို
ဟိုကအလုံးတော့ဆက်ဆက်နေရပါတော့နိုင်ငံရေးပါတယ်နိုင်ငံရေးပါတယ်ဒီလေကအလုံးတကယ်တော့ဆက်ဆက်နေရခင်ဗျာဟိုဘယ်ရဘယ်ဥစားပြမို့အလုံးအားသူခိုင်းနေပြောမှာပေါ့အဲချာခန္ဓာကိုမပြောဘဲနဲ့ကျွန်တော်ဒီလုံးဖောက်ကန့်တာဒီခြေလေးပြောနေတာဒါလုံးကြီးအမေမျိုးအဓိကရယ်အဲ့တော့နိုင်ငံကြီးခြေလေးတွေပါပါတယ်အဲအဲ့တည်းပဲကျွန်တော်လည်းဒီဗီဒီယိုဟိုဟိုပါပေါ့နော်အရင်ကြီးကိုကျွန်တော်ကလေစိတ်မတောင်းဆိုရဲဘူးပေါ့တိုင်းကြီးအခြေအနေလေးတွေကြည့်တော့စိတ်ပေါ်လဲကျွန်တော်ဖြစ်နေချင်တာနိုင်ငံလေးရစ်ဖစ်ဖြစ်တတ်တယ်ကုမ္ပဏီတွေလက်တတ်မှတူတူဘူးဆိုရင်ကျွန်내တရားဝင်တမားတွေလည်းဝင်လို့မရအောင်
ကိုကျော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာရောင်းတဲ့တရုတ်နိုင်ငံထုတ်တံမိုးနဲ့လက်ကင်စမတ်ဖုန်းတချို့ထဲမှာပါလာတဲ့ app တချို့ကလက်ကင်ဖုန်းသုံးသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကို ကာယကန်ရှင်နေမသိအောင်ရပြီးတော့ယူနေတယ်လို့ဖိုင်နန်ရှယ်တိုင်းသတင်းစာကြီးထဲမှာဖော်ပြခဲ့ပါတယ်လက်ကိုက်စမတ်ဖုန်းထဲမှာတော့ဝယ်ကလေးကပါလာတဲ့အက်ပ်တွေပဲဖြစ်ဖြစ်ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့အက်ပ်တွေပဲဖြစ်ဖြစ်အခုလိုမျိုးကိုယ်နဲ့ပတ်သက်တဲ့အချက်လက်တွေကိုရယူနေတယ်ဆိုတာကိုမြန်မာနိုင်ငံကလက်ကိုက်ဖုန်းသုံးတဲ့သူတွေဘယ်လောက်များသတိထားမိနေကြပါသလဲမ
မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆန်းနိုင်ငံတွေမှာရောင်းတဲ့တရုတ်နိုင်ငံလုံးတန်ဖိုးနဲ့ဖုန်းတချို့ထဲမှာချိုတင်ထည့်ပေးထားတဲ့ app တချို့ကဖုန်းသုံးသူတွေရဲ့အချက်လက်တွေကိုရယူရဲဆိုတဲ့အကြောင်းကို
ဒီတော့ Android စနစ်သုံးတရုတ်လုံးဈေးသက်တာတဲ့ဖုန်းတွေအတုံးများတဲ့မြန်မာနိုင်ငံမှာကိုယ်နဲ့ပတ်သက်တဲ့ data အချက်အလက်လုံခြုံရေးအတွက်ဖုန်းဝယ်သူတွေဘယ်လောက်အလေးထားကြပါသလဲမြန်မာနိုင်ငံနေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြီဆိုးထွန်းကိုမေးကြည့်ပါတယ်။အော်ကျွန်တော်ဒီအဲ့လောက်ပေါ့နော်မြန်မာကတော့ဆိုတက်နိုလော်ဂျီကိုတကယ်သိတဲ့လူပါပဲဒ
ောင်းတဲ့သူတွေဘက်ကရောဈေးသက်တာတဲ့တရုတ်လိုဖုန်းတွေထဲမှာကြိုတင်ထည့်ပေးထားတဲ့ app တွေကဖုန်းသုံးသူနဲ့ပတ်သက်တဲ့အချက်အလက်တွေအဲ့ဒီဖုန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်တွေမသိအောင်ရယူရဲဆိုတာမျိုးကိုသိကြပါသလား
။ Ravi ဒီနေ့ပတ်သက်တာကတော့ဟိုတခါလေးကျတော့လေကျွန်တော်တို့ရောင်းလိုက်ပြီလေလေဒီ app တွေပါတယ်မပါဘူးဆိုတာတချို့ကိစ္စမျိုးကြောင့်ကျွန်တော်တို့ကိုယ်တိုင်လည်းမသိလိုက်တာလည်းရှိပါတယ
်။မသိလိုက်တာရှိတယ်ဆိုတော့သိလိုက်ရင်ကောကိုကတခုခုဒီ app တွေနဲ့ပတ်သက်ပြီးလုပ်ပေးတာမျိုးရောရှိလားရှင့်။
ကြည့်ပါရင်ကျွန်တော်တို့ဆိုရင် app တစ်ခုကို install လုပ်တော့မှပေါ့တော့ဟိုတော်တော်များများ user တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရင်မသိကြဘူးပေါ့လေအတိအမဲ့ကျွန်တော်တို့ကတော့ဒီ app တစ်ခုကို application တစ်ခုကိုဖုန်းပေါ်မှာ install လုပ်တော့မယ်ဆိုရင်တော့ကျွန်တော်တို့ကသိချာရှင်းပြပါတယ်ခင်ဗျာဒီဥစ္စာကတော့ user ရဲ့ information ကိုပါသွားနိုင်တယ် user ရဲ့ level မှာလည်းဘယ်လောက်ရှိရဲနောက်တော့ဒီကျွန်တော် install တစ်ခုလုပ်တော့မယ်ဆိုရင်သူတို့ယူသွားတော့မယ် data ပေါ့ဥပမာဒီ customer ရဲ့ဟို contact တွေယူသွားနိုင်တယ် date of birth ယူသွားနိုင်တယ်ဒါမျိုးတွေရှိခဲ့တယ်ဆိုရင်ပေါ့လေဟိုကျွန်တော်ကရှင်းပြရပါတယ်ခင်ဗျာရှင်းပြတဲ့ခါကျဒါပေမဲ့တချို့ customer တွေကြောင့်လည်းဟိုတိတ်ရင်ကြည့်ပါဘူးဆိုတော့ထည့်သွားတဲ့ကိစ္စမျိုးတွေလည်းရှိပါတယ်ခင်ဗျာအဲ့လိုမျိုးတွေတော့ကျွန်တော်တို့ကမြင်နေရတာပေါ့လေဟုတ်ကဲ့ဗျာဒါပေမဲ့ကျွန်တော်တို့ကတော့ပုံမှန်အပြည့် knowledge နဲ့လည်းပြောပြထားတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဆိုဘာတွေသုံးလဲဆိုတော့ဒီဟာတွေကို prevention လုပ်ပေးထားတယ်ကျွန်တော် antivirus software မျိုးတွေပေါ့လေအဲ့လိုမျိုးတွေလည်းကျွန်တော်က free ထည့်ပေးလိုက်တာရှိပါတယ်ခင်ဗျာ
app တချို့ဆိုရင်ကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတယ်အဲ့ဒီ app ကိုမှသုံးချင်လို့တီးသန့် download လုပ်ယူကြသူတွေလည်းမနှဲဘူးလို့ဆိုပါတယ်။ဥပမာတရုတ်ကလုပ်တဲ့ဇက်ဖြားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့ကိုပြည်ဆိုးထွန်းကပြောပြပါရတယ်
။ကျွန်တော်ဒီမှာဆိုရင်ဒီပန်းစားတဲ့ data transfer လုပ်တဲ့ software တစ်ခုဆိုပါတော့ဒီမှာတော့ဟိုဇက်ကြလို့ခေါ်တာပေါ့နော်။ဟုတ်ဇက်ကြလို့ဟာမျိုးဖုန်းဆိုပါတော့ကျွန်တော် example ပြောပြတာပါ။ဟုတ်ဇက်ကြလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ဉာဏ်တယ်ပေါ့လေ။အဲ့လိုဇက်ပြာလိုဟာမျိုးကို user ကိုလည်းထည့်ကျင်ကြတယ်။ဒါပေမဲ့အဲ့ဒီဇက်ပြာဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီ။ဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့။ဒါပေမဲ့ user ကတိတယ်ဒါပေမဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်။ဒါပေမဲ့သူ့ရဲ့ information ကိုတိပေမဲ့လည်းဟိုတိတ်ရေးမကြည့်ဘူးဆိုတဲ့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗျ
။ Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးထဲမှာတော့တရုတ်လုံ Syntech P10 ဆိုတဲ့ smartphone ထဲမှာဝယ်ရဲကပါလာတဲ့ Gmobi ဆိုတဲ့ app ကဖုန်းသုံးသူဘယ်မှာရှိနေလဲဆိုတဲ့နေရာဖုန်းတိုင်းအတွက်တီးသန့်သတ်မှတ်ထားတဲ့နံပါတ်မျိုးတွေကိုလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ်။ဒါရင်မကလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေတယ်လဲဆိုတာသိနိုင်ဖို့အချက်အလက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတခါတရံမှမျှဝေပို့ပေးတယ်လို့ဖော်ပြထားပါတယ်။ဒီတော့အဲ့ဒီတရုတ်လုံ Syntech smartphone ကလူသုံးများတဲ့ဖုန်းမျိုးတွေမှာပါပါသလား
။ဟို Syntech ဆိုတဲ့ဥစ္စာကသူကတော့ class level ကတော့ဒါ low end လေးနေထားပို့ပြီးတော့ပြားပါတယ်ဟုတ်ကဲ့ Syntech ကတော့ Syntech ကလည်းဟိုကျွန်တော်တို့ဒီမှာလည်းသူကဒီ operator တွေနဲ့ချိန်ပြီးတော့ရောင်းဝယ်တဲ့ operator ကိုယ်တိုင်ကတာဝန်ခံပြီးတော့ဖုန်းဟိုရောင်းနေတဲ့ plan နဲ့မှလည်းသူကပါတဲ့ဥစ္စာမျိုးပေါ့လေသူတို့ဒီဆိုရင်ဒီ Oreo တို့ဘာလို့လဲတွဲပြီးတော့မှရောင်းတာရှိတယ်အဲ့လိုမျိုးတွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့
smartphone app တွေလူမှုကွန်ရက်တွေက Tongswe Dune Patate Chaladrigo, Kayagan Shimati and Koyu Ramuha, America Bawe, Nau Nanganimaro, Ubri Zangani, Ye Unite, Tiamu and Jetanaji to Kupchebari, Facebook Lumukunya Tema, Tone after Kuga to say, Tongswe do Tamau Mianfoya Chaladrigo, Koyu Kanaya Bidenama, Facebook Gomli Achige Gurai, American Uyo Pastor Dori Ma, Toya Twasu, Pishinga Arawa.
ဖုန်းဝယ်တွေကပါလာတဲ့ကြိုတင်ထည့်ပြီးသားအက်ပ်တွေမှာဘလို့အန်ဒီယံမျိုးရှိတယ်ဆိုတာကြိုတိပို့ကတော့ဒါမှဖုန်းသုံးသူတွေအတွက်မလွယ်နိုင်ပါဘူး။အက်ပ်ကုမ္ပဏီကနောက်ဆုံးထုတ်တဲ့ iPhone
မဆုမြတ်မိုးစီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာမှုစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မအေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
တဲ့တဲ့အောင်သတင်းလောက်မှာတော့ဗြိတိသျှတော်ဝင်မိသားစုရဲ့အငယ်ဆုံးသားတော်လေးကိုသူ့ရဲ့မိဘကပါလို့ပေးရပါတယ်။ပြီးတော့မင်းသားရဲ့ဂျော့ချ်ကလိုနီတယောက်တိတ်ခဲ့မရတဲ့မပြအဖြစ်ကိုကြုံလိုက်ရသလိုနာမည်ကျော်အစိုးရဂျက်စတင်ဘီဘာတယောက်ကတော့ဆေးရလိုက်ပါတယ်။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့နှုတ်ပညာလောကကသတင်းတွေကိုပြောပြပေးသွားပါမယ်ရှင်။
ဇလိုင်းလကိုရနေ့ကလန်ဒန်မြို့တော်ကတော်ဝင်ဖျားရှိခိုးကြောင့်မှခရီးရန်ပါတာတွေအခမ်းအနားနဲ့တူတူလိုက်တာပါဒီခမ်းအနားကိုကလေးရဲ့ဘိုးတော်ဖြစ်တဲ့ဗြိတိသျှအင်ရှေ့ဇန်ဝေလာမင်းသားချားစ်နဲ့သူ့ရဲ့ဂျင်ယာကမလာပြီးတော့ကလေးရဲ့ဦးလေးမင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးမေဂန်တို့လည်းတက်ရောက်ခဲ့ပါတယ်လူရဲ့အထက်ကမင်းသားလေးဂျော့ချ်နဲ့မင်းသမီးရှာလက်တို့လည်းစိတ်ငြ
ောင်နိုင်ခဲ့ပါဘူး။လူဝင်မင်းသားလေးဝထားရဲ့နှုန်းထက်ရောင်ဇာဝစ်ဆောင်ရှေးလေးကတော့1840ခုနှစ်မှာဗစ်တိုးရီးယားဘုရင်မကြီးရဲ့ပထမဦးဆုံးသမီးတော်လေးအတွက်တတော်ကိုအသေးစိတ်ကြားတဲ့လက်ရာတွေနဲ့ဖန်တီးထားတဲ့ဝစ်ဆောင်နဲ့တပုံစံနဲ့ပဲဖြစ်ပါတယ်။ဖျားကြောင်ကိုရောက်လာတဲ့တော်ဝင်မိသားစုကိုတော့ကန်တာဘယ်ရီဂန်းကျုပ်ဖုန်းတော်ကြီး Justin Welby ကဖျားကြောင်အဝင်ဝါမှာခီးဥကျိုပြုခဲ့ပါတယ်။အဲ့ဒီအချိန်မှာကလေးကအိမ်နေပြီးတော့မိခင်ဖြစ်တဲ့ cake ကတော့သူ့ရဲ့အငယ်ဆုံးသားတော်လေးကတိတ်ပြီးတော့အေဂျင်ပီကြီးကြီးတတရှိလာတယ်လို့ပြောပါရယ်။ရင်းနှီးတဲ့မိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေက6ဦးကိုဒီအေဒီလာမှာမွေးပွားတဲ့မင်းသားလေးလူဝီရဲ့မွေးစားမိဘတွေဖြစ်နေအိမ်နေမှာပဲကျင်းညာသွားပါရယ်။နေတဲ့ပင်လယ်ဒေသမှာရှိတဲ့အီတလီနိုင်ငံရဲ့ဆာဒီနီယာကျွန်းမှာတော့မင်းသားကြီးဂျော့ချ်ကလူနီတရားကိုစိုက်ကယ်မောင်းရင်းနဲ့ရေမတော်တဆဖြစ်တာကြောင့်ဆေးရုံတင်ခဲ့ရပါရယ်။မင်းသားကလူနီရဲ့တန်ရာကတိတ်ပြောစိုးရင်စရာမရှိပေမဲ့လည်းဖြစ်ဖြစ်ချင်းပဲဂျွန်ပေါ့တူဆေးရုံအရေးပေါ်ဆောင်ကိုခေါ်သွားခဲ့ရပါတယ်။အသက်58နှစ်အရွယ်မင်းသားကလူနီဇူလိုင်လ10ရက်နေ့အင်္ဂါနေ့တုန်းကရုပ်ရှင်ရိုက်ကွင်းအတွက်သွားတဲ့အချိန်မှာသူ့ရဲ့ cycle ကိုကားတစ်စင်းကဝင်တိုက်မိလို့အဲ့လိုဖြစ်ခဲ့တာပါ။ Oblivia ခရိုင်တွင်းက Costa က Carolina အနာမှာအခုလိုမျိုးရေမတော်တဆမှုဖြစ်ခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာတော့ George Clooney သူ့ရဲ့နေအိမ်ကိုပြန်ရောက်ပြီးတော့နားနေတယ်လို့သတင်းတွေမှာပြောပါတယ်။မင်းသား Clooney ကအီတလီမှာဆိုရင်တော့ Como ရေကန်ကြီးနားမှာသူ့ပိုင်တဲ့အိမ်တစ်လုံးရှိပါတယ်။အသက်ငယ်လေးတည်းကအထူးကြော်ကြားခဲ့တဲ့ကနေဒါနိုင်ငံကအဆိုတော့ Justin Bieber တယောက်အခုတော့အသက်21နှစ်ရွယ် Supermodel Hailey Baldwin နဲ့ဆွေးဆက်လိုက်ပါပြီ။အသက်24နှစ်ရှိပြီဖြစ်တဲ့ Justin Bieber ကသူဆေးဆက်လိုက်ပြီဆိုတာကိုဇူလိုင်လ9ရက်နေ့တင်းတင်းလာနေကသူ့ရဲ့ Instagram ပေါ်မှာအတိပြုပြီးတော့ရေးတင်သွားပါတယ်။ Model Hailey Baldwin ကသူ့ရဲ့ပထမဦးဆုံးဦးစားပေးဖြစ်ပြီးသူ့ရဲ့အသက်ဖြစ်တယ်လို့တင်စာအသုံးအနှုန်းရေးထားပါတယ်။သူ့ကို Bahamas မှာစနေနေ့ကတွေ့ရပြီးတော့အဲ့မှာသူ့ရဲ့ချစ်သူနဲ့ဆေးဆက်ကြောင်းနိုင်ခဲ့တယ်လို့ TMZ သတင်းကကနဦးဖော်ပြခဲ့တာပါ။ Justin Bieber က Instagram မှာရေးတင်ထားတာမှာတော့သူအနေနဲ့သူ့ရဲ့ဆေးဆက်လိုက်တဲ့အကြောင်းကြေညာဖို့အချိန်ယူစောင့်ဖို့စီစဉ်ထားခဲ့ပေမဲ့လည်းတင်းတွေကခက်နေမြန်ထွက်သွားခဲ့လို့အခုလိုကြေညာခဲ့ရတာလို့ဆိုပါတယ်။ Justin Bieber ရဲ့မိဘတွေကတော့လူမှုကွန်ရက်ပေါ်မှာတင်းငရီတွေကသူ့ရဲ့သားကိုဂုဏ်ပြုရဲ့စာတွေစကားတွေရေးသားပြီးဖော်ပြခဲ့ပါတယ်။ပြောပြလို့မရအောင်အရန်ဂုဏ်ယူဝမ်းသာမိတယ်လို့ Justin Bieber ရဲ့ဖခင်ဖြစ်တဲ့ Jeremy ကရေးတင်ခဲ့တာပါ။Justin Bieber နဲ့အခုဆေးဆက်လိုက်တဲ့ကောင်မလေး Hailey Baldwin ကလည်းမင်းသား Stephen Baldwin နဲ့တမီဖြစ်ပါတယ်။Justin Bieber က2015ခုနှစ်တုန်းက Purple ဆိုတဲ့သူ့ရဲ့နောက်ဆုံးတက်ပြထွက်ခဲ့တာဖြစ်ပါလိမ့်ရှင်ဒီတက်ပြရောင်တရင်တော်အစီအစဉ်ကို Radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah.
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တက်တက်ရှင်များရှင်အခုဆက်ပြီးတော့သူယုံကြည်ဟာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့သူယုံကြည်ဟာအစီအစဉ်မှာတော့ပကြီးအမှုပညာရှင်ဖြူမွန်ကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာနားဆင်ပါရှင
်။စမနီနဲ့စီကန်းဟာလူတံပုံမှုလူလာတိုင်းစီကန်းရှိရမယ်လို့ယုံကြည်ပါတယ်။စီကန်းဆိုတာကလူနဲ့တိရိစ္ဆာန်ရဲ့အရေးကြီးဆုံးသောခြားနားချက်ဖြစ်ပါတယ်။လူမှာထင်ထိတ်နိုင်တဲ့စဉ်ကျင်နိုင်တဲ့ဉာဏ်ပညာအသည့်တရားတွေရှိတဲ့အကြောင်းလူနဲ့တိရိစ္ဆာန်မှာလူဟာအမြင့်မားဆုံးသောတရဝါဖြစ်နေတာဖြစ်ပါတယ်။လူတွေထဲမှာရှိတဲ့ယဉ်ကျေးမှုဆိုတာစီကန်းပေါ်မှာအခြေပြုတည်ဆောက်ထားတာဖြစ်ပါတယ်။လူယဉ်ကျေးမှုလူစီကန်းကလူသားဘဝရဲ့တည်ဆောက်ရမှာပုံပွင့်တော့တိုးတက်မြင်မာစေတာဖြစ်ပါတယ်။ဒါကြောင့်လူတွေမှာစီကန်းစနစ်တကျရှိလာအောင်စာချုပ်စာရံတွေစီရင်တွေဥပဒေတွေရှိနေတာပဲဖြစ်ပါတယ်။အိမ်မှာအိမ်စီကံ၊ကျောင်းမှာကျောင်းစီကံ၊ရုံးမှာရုံးစီကံ၊အားလုံးဆိုင်ရာဆိုင်ရာစီရင်စီကံတွေရှိကြပါတယ်။ဒီလိုစီရင်စီကံတွေရှိခြင်းအပြင်လူမှုဆက်ဆံရေးကိုပိုပြီးတော့ချောမွေ့စေပါတယ်။စနစ်ကျတဲ့လက်ပတ်မှုပုံစံကိုဖြစ်ပေါ်လာစေတာဖြစ်ပါတယ်။ဒီလိုစီရင်စီကံတွေကအချုံနောင်လေးလို့တွေးကြတဲ့လူတွေလည်းရှိပါတယ်။ဒါဟာမှန်ရင်းနဲ့အယူအဆတစ်ခုဖြစ်ပါတယ်။ဒါဟာယဉ်ကျေးမှုအပေါ်ဆန်းသွင်းနေတဲ့အမြင်တစ်ခုလည်းဖြစ်ပါတယ်။လူမှာထင်ချုံနိုင်တဲ့ကိုစီကံ၊စိတ်စီကံဆိုတာရှိပါတယ်။ကိုစီကံမရှိခဲ့ဘူးဆိုရင်မိမိနဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေအပေါ်ကိုတိုင်ဝိုင်းပုံအနောက်ရှက်ဖြစ်စေတာပါပဲ။အဲ့လိုပဲစိတ်စီကံမရှိဘူးဆိုလို့ရှိရင်လည်းကာယကံ၊ဝစီကံ၊မနောကံတွေကိုမထင်ချုံနိုင်တော့ပါဘူး။အဲ့ဒီအတွက်စိတ်ပိုင်းဆိုင်ရာစီကံမဲ့မှုကြောင့်ရံလိုပြမှုတာနိုင်ကျင်တာဆော်ကားတာသူ့ဘာပေါ်ဖိနေမိတာတကူကောင်းကြံတာစသည်အဖြစ်ဆင့်ပွားပြီးတော့မှမာရင်းနဲ့ပြမှုတွေဖြစ်လာရပါတယ်။လူဟာအထီးသီးတရပါမဟုတ်တဲ့အတွက်ကြောင့်ပတ်ဝန်းကျင်နဲ့နေထိုင်တဲ့အခါမှာတယောက်ပေါ်တယောက်ညတာစွာနေထိုင်နိုင်အောင်မိမိတို့ရဲ့ကိုယ်နှုတ်နှလုံးသုံးပါးကိုထင်းထင်းဆောင်ရှားရမှာဟာလူသားတွေရဲ့တောင်းပန်ပဲဖြစ်ပါတယ်။တစ်ဖက်သားအပေါ်မှာအသိဆောင်မဖြစ်ရလေအောင်ယဉ်ကျေးမှုဆိုတဲ့ပေါင်လေးကနေတယောက်ပေါ်တယောက်ဆောင်ရှောက်တတ်အောင်ကျင်နာတတ်အောင်ဖိမတတ်အောင်နားလည်တတ်အောင်ပြိုးထောင်ယူကြရပါတယ်။ဒါကြောင့်ကြီးပြင်းလာတဲ့အခါမှာမိမိတို့ရဲ့အကြီးပြင်းခင်ပါဝင်ခြင်းဟာအရေးကြီးတယ်ဆိုတာကိုသိလာကြမှာဖြစ်ပါတယ်။အဲ့ဒါကြောင့်စိတ်ဓာတ်ကောင်းနေမူလငယ်ကလေးကဖြစ်ပေါ်လာအောင်မိဘတွေမှာအတိုင်းဝိုင်းတွေမှာတောင်းဝန်ရှိပါတယ်။အလိုပဲကျောင်းပါဝင်ခြင်းအတိုင်းဝိုင်းဟာလည်းအရင်အရေးကြီးပါတယ်။စိတ်ဓာတ်ကောင်းနေဖွံ့ဖြိုးလာအောင်တိုးတက်လာအောင်
ောင်းပညာရေးစနစ်ထဲမှာပဲလေ့ကျင့်ပြုထောင်ရမှာဖြစ်ပါတယ်။အဲ့လိုလေ့ကျင့်တဲ့အခါမှာသူတို့လေးတွေဟာလွတ်လပ်လပ်ပျော်ပျော်ရွှင်ရွှင်နဲ့စီကံကိုလိုက်နာတတ်အောင်ပြုထောင်ပေးဖို့ဟာလည်းအရန်အရေးကြီးပါတယ်။စီကံဆိုတာဖိနှိပ်ချုပ်ချတာမဟုတ်ပဲညီကျေးမှုရရှိတဲ့ရှိအပ်တဲ့လူစိတ်သဘာဝဆိုတာကိုငယ်ကလေးကနားလည်လာခဲ့နေဆိုရင်ကြီးလာတဲ့အခါမှာဒီကလေးတွေဟာတန်းကြီးအတွက်လိုအပ်တဲ့တရားတဏှာမှာတာဝန်ကြီးရတဲ့လူသားတွေအဖြစ်ရောက်ရှိလာမှာဖြစ်ပါတယ်။စီကံကိုစနစ်တကျတည်ဆောက်လာခြင်းအပြင်လည်းကျောင်းမှာစာတော်တဲ့ကျောင်းလေးပြောတဲ့ကျောင်းသားတွေရှိနေမှာပဲဖြစ်ပါတယ်။ဒီအတွက်ကုချင်းတရားကောင်းမွန်တဲ့လူတို့လူကားတွေဖြစ်အောင်အခြေခံကစပြီးစီကံရှိဖို့ဟာတင်တင်ရမယ်ဆိုတာအရေးကြီးကြီးကြောင်းလူတိုင်းလူတိုင်းဟာနားလည်ပြီးပြုစုဆောင်ရှောက်မှာဖြစ်ပါတယ်။နောက်မိမိရဲ့ပတ်ဝန်းကျင်မှာတွေ့ကြုံရတဲ့လမ်းညွှန်ဆိုင်ပုတ်တွေစီကံတွေကိုအလိုလိုတိုင်းလာရမှာဖြစ်ပါတယ်။ပတ်ဝန်းကျင်မှာအမှိုက်မပြည့်ရဆိုရင်လည်းမိမိဘာသာဘယ်လိုမှမမြင်လေကိုယ့်ဘာသာကိုဆောင်ရှောက်နိုင်မှာပဲဖြစ်ပါတယ်။လမ်းစီကံကိုလိုက်နာခြင်းအပြင်လည်းရင်တိုင်းမှုတွေယုံနေလာမယ်။အန်တရာယ်တွေကင်းရှင်းလာမယ်ဆိုတာဘာလုံးလဲအတိဖြစ်ပါတယ်။စီကံကောင်းမှပညာပြည့်စုံလာနိုင်မှာဖြစ်ပါတယ်။ပညာပြည့်စုံမယ်စီကံကောင်းမယ်ဆိုလို့ရှိရင်လူချင်းတိတ်ခါလည်းအလိုလိုပြည့်စုံလာမယ်မှာပဲဖြစ်ပါတယ်။လုပ်ငန်းခွင်မှာအလုပ်ခွင့်စီကံရရစီကံအဲ့လိုပဲတဆင့်တိုးတက်ပြီးနိုင်ငံမှာလည်းနိုင်ငံစီကံတွေကိုတဖြည်းဖြည်းနဲ့လိုက်နာသူများဖြစ်ပေါ်လာမှာဖြစ်ပါတယ်။စစ်ပိုင်းဆိုင်ရာအမှုရှင်ကောင်းတွေဖြစ်ပေါ်လာခြင်းအပြင်တိုးတက်တဲ့ယဉ်ကျေးမှုတိုးတက်တဲ့သိပညာနဲ့တိုးတက်တဲ့နိုင်ငံတစ်ခုကိုဖြည်းဖြည်းချင်းနဲ့ကျွန်တော်တို့ပြောင်းရွှေ့နိုင်တယ်လို့ယုံကြည်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တော်တာရှင်များရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မနက်ဖြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းလိုမီတာ24-40-41နဲ့ဖိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲပြောပြပေးပါမယ်ရှင
်။ကျွန်တော်တို့အခုတန်လွှင့်နေတဲ့အချိန်မှာရုရှားနဲ့အမေရိကန်သမ္မတခေါင်းဆောင်တို့ဦးဟာပူတွေ့သတင်းစာရှင်းလင်းပွဲကျင်းပနေပါတယ်။သမ္မတထရန့်နဲ့သမ္မတပူတင်တို့ဟာနိုင်ငံဆက်ဆံရေးနဲ့ဆိုင်တဲ့တိစ္ဆာရအကြောင်းအရာတော်တော်များများကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။နိုင်ငံဆက်ဆံရေးဟာခက်ခဲရှုပ်ထွေးတဲ့အခြေအနေကိုရောက်နေတဲ့အကြောင်းနျူကလ িয়ার လက်နက်ဒီကိစ္စနဲ့ပတ်သက်လို့ကောင်းမွန်တဲ့ဆွေးနွေးမှုတွေဆက်လက်ပြုလုပ်ဖို့လိုအပ်တဲ့အကြောင်းနိုင်ငံသလုံးဟာစင်ခုံမှုတွေနဲ့ရင်ဆိုင်ကြရတဲ့အကြောင်းသမ္မတပူတင်ကဥစွာပထမပြောပါတယ်။ဒါအပြင်သမ္မတထရန့်နဲ့သမ္မတပူတင်တွေ့ဆုံဆွေးနွေးမှုတွေဟာပွင့်လင်းပြီးတော့အလို့သဘောဆန်တဲ့ဆွေးနွေးမှုတွေဖြစ်တဲ့အကြောင်းလည်းသမ္မတပူတင်ကပြောပါတယ်။ကိုရီးယားကျွန်းဆွေကိစ္စပြေလည်ဖို့အစပြုလာတဲ့အပေါ်သူ့အနေနဲ့ဝမ်းမြောက်မိကြောင်းရုရှားအနေနဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်ခဲ့ခြင်းမရှိဘူးဆိုတာကိုအကြင်ကြင်ပြောခဲ့ပြီးဖြစ်တဲ့အကြောင်းလည်းသမ္မတပူတင်ကသတင်းစာရှင်းလင်းပွဲအစမှာပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲမှာဆက်လက်ပြောကြားရမှာအကြောင်းအရာအဆုံးကိုသူ့အနေနဲ့ဆွေးနွေးခဲ့တဲ့အကြောင်းနဲ့နိုင်ငံဆက်ဆံရေးဟာလွန်ခဲ့တဲ့၄နှစ်ကစလို့ပြောင်းလဲတော့ခဲ့ပြီဖြစ်တဲ့အကြောင်းပြောပါရစေ။နောက်ပြီးတော့အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုလည်းဆွေးနွေးကြရတယ်လို့ဆိုပါရစေ။နိုင်ငံဆက်ဆံရေးကိုတင်းမာစေတဲ့အကြောင်းအရာတွေထဲမှာတော့ဒီ2014ခုနှစ်မှာရုရှားကယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုသိမ်းပိုက်ခဲ့တဲ့ကိစ္စ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တဲ့ကိစ္စတွေအပြင်စီးရီးယားပြည်တွင်းစစ်ကိစ္စတို့လည်းပါဝင်နေတာပါ။ကမ္ဘာဖလားဘောလုံးပွဲမှာအနိုင်ရလိုက်တဲ့ပြင်သစ်အသင်းကိုချီးမွမ်းတဲ့အနေနဲ့တင်းနင်းနေနေကမြို့ပြင်သစ်နိုင်ငံကလာမကြီးတို့မှာဆန္ဒပြသူတွေနဲ့ရှုတ်ထွေးခဲ့ပြီးတော့အဲ့ဒီအမိုက်တွေကိုရှင်းလင်းနေကြပါတယ်ဒီနေ့မှာတော့သူတို့ဟာအောင်ပွဲခံချစ်တဲ့ပွဲကျင်းပဖို့ရှိပြီးသမ္မတမက်ခရွန်ကလည်းပြင်သစ်ဘောလုံးအသင်းကိုတွေ့ဆုံမှာဖြစ်ပါတယ်
တရင်ချင်းညုတ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ White Deck Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင့်ပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.